ရန်စကန်နေဥပဒေရုံးနေတရားရုံးနေမှာထောင်ထားတဲ့ဥပဒေအထက်တွင်ညီသူမှမရှိเสียဆိုတဲ့ဆိုင်းပုတ်တင်မရှိတော့ပါဘူးမလိုအပ်တော့တဲ့အတွက်အားလုံးကိုဖြုတ်လိုက်ပါပြီဒီကိစ္စစတာကတော့ကိုဗစ်ရောဂါပိုးကြောင်လို့ပြောရမှာပေါ့ဗျာယောဂအန္တရာယ်ထိန်းချုပ်ဖို့အတွက်လူ9ယောက်ထက်ပိုမစုရဘူးလို့အစိုးရကအမိန့်ထုတ်ပြန်ထားတယ်မဟုတ်လား9ယောက်ထက်ကြော်ပြီးမင်္ဂလာပွဲလုပ်မလားထောင်ထဲကိုသွားရပါလိမ့်မယ်ဆူတောင်းပွဲလုပ်မလားထောင်ထဲကိုပါပဲဗျာဝတ်ပြုပွဲလုပ်မလားဂျေးထဲကိုဆန်းရပါလိမ့်မယ်ထီးတင်ပွဲလုပ်မလားထောင်ထဲကိုပဲဝင်ရပါလိမ့်မယ်လူမျိုးဘာသာမခွဲခြားပဲပြက်ပြက်သားသားကိုအစိုးရကအရေးယူနေတာပါဗျာဒီတော့လမ်းနေပေါ်မှာအရင်လိုဆန္ဒပြပွဲတွေမရှိတော့ပါဘူးထောက်ခံပွဲတွေကန့်ကွက်ပွဲတွေစူးလီမှာတဝေးဝေးတဝါးဝါးနဲ့တော့မတွေ့ရတာကြာပြီပေါ့ဗျာ။ဂုံဂုံပြောရရင်ပွဲဆိုစစ်ပွဲကလွဲပြီးတော့တနိုင်ငံလုံးဘာပွဲမှလုပ်လို့မရတော့ပါဘူးဗျာ။ဒါပေမဲ့တခုတော့ရှိတယ်အဲ့လိုပွဲမလုပ်ရတဲ့အထက်မှာရန်ကုန်အစိုးရတော့မပါဘူးပေါ့ဗျာ။လူစုလူဝေးလုပ်လို့သူကသာတရားစွဲရင်စွဲမယ်အရေးယူရင်ယူမယ်သူကတော့လှုပ်တင်လှုပ်ထိုက်တဲ့ပွဲလုပ်ဖို့အထူးတာဝန်ရှိတယ်လို့မှတ်ယူထားတာပါဗျာ။ဒီတော့သူများတွေပွဲမလုပ်ရအချိန်မှာအစိုးရလူကြီးမင်းတွေကိုယ်တိုင်မယ်တော်ရုပ်ရွှေပွဲတွေရဟန္တာရေမျောပွဲတွေလုပ်ရတာပေါ့ဗျာ။အခါတော်အချိန်ဆိုတာကကိုဗစ်ဖြစ်နေလို့ဆိုပြီးတော့ရွှေ့လို့မှမရတာကိုသူတို့အဲ့ဒီလိုလုပ်တော့တရားစွဲခံထိထားတဲ့သူတွေကငါတို့ကြတော့လူစုလူဝေးလုပ်လို့မင်းတို့ကတရားစွဲတယ်မင်းတို့ကြတော့ပွဲလုပ်တယ်ဆိုပြီးတော့ပြောပါရောလားရန်ကုန်အစိုးရပဲဗျာဘယ်နေလိမ့်မတော့မင်းတို့ကကျမ်းမာရေးအသိမရှိဘူးမင်းတို့လုပ်တာကပိုးကူးတယ်ငါတို့ကကျမ်းမာရေးအသိရှိတယ်ငါတို့လုပ်တာပိုးမကူးဘူးမတ်စတက်ထားတယ်ဆိုပြီးပြောတာပေါ့ဗျာဒီတော့ဟိုဘက်ကလည်းငါတို့လုပ်တော့ကမတ်စတက်ရမယ်ဆိုတာမပြောသေးဘူးလေဆိုတော့ဒီဘက်ကမင်းတို့လုပ်တာလူစုတာလေလို့ပြောပါရောလားအဲ့ဒီတော့ဟိုဘက်ကနေပြီးတော့မင်းတို့လောက်တာရောလူမစုလို့လားဆိုပြီးမေးတော့ငါတို့ကငါတို့ဘာသာကြိတ်လောက်တာလေလူများသွားတာတော့မတတ်နိုင်ဘူးလို့ပြောတာပေါ့အဲ့ဒီလိုအကျိတ်နဲ့ဆွေးနွေးနေတော့မှဝင်ကြီးတစ်ပါးကထပြီးတော့တောင်းပန်လို့မင်းတိတ်တိတ်နေစမ်းပါငါတို့ကအစိုးရပါဟာဆိုပြီးတော့မနှဲလက်တို့ရပြန်ပါရောလားအဲ့ဒီမှာဥပဒေပညာရှင်တွေကဥပဒေနဲ့မညီဘူးလို့ဝင်ပြောတော့မတ်စတက်ထားတယ်6ပေလဲခွာထားတယ်လေအဲ့ဒါဆိုရင်အခြားသူတွေလည်းမတ်စတက်ပြီး6ပေခွာပြီးတော့ပွဲလုပ်ရင်မရဘူးလားဆိုတော့ဥပဒေကမရပါဘူးတဲ့ဗျာဥပဒေထဲမှာဒီအချိန်အခမ်းအနားကျင်းပခွင့်မရှိဘူးဆိုတာပါတယ်လေဆိုတော့အခမ်းအနားကျင်းပခွင့်ဆိုတာကအစိုးရကပဲချပေးရတာလေအစိုးရကအခမ်းအနားကျင်းပခွင့်ကိုကိုယ့်ဘာသာကိုချပေးလဲရတာပဲလေဆိုပြီးတော့ပြန်ပြောတာပေါ့ဗျာဒီကြားတဲ့ဥပဒေအထက်မှာဘယ်သူမှမရှိစေရရန်ကုန်အစိုးရဥပဒေကိုဖောက်ဖျက်တယ်ဆိုပြီးတော့အမှုဖွင့်တဲ့သူတွေပေါ်လာပါရောလားဒါပေမဲ့တရားစွဲတဲ့သူတွေအတွက်ကတော့မျှော်လင့်ချက်ကတော့တိတ်မရှိလာပါဘူးဗျာဥပဒေအရအစိုးရကိုတရားစွဲခြင်းနဲ့ဆိုရင်အစိုးရရဲ့ခွင့်ပြုချက်ကိုတောင်းခံရမယ်ဆိုတာဥပဒေထဲမှာပါနေပြန်ပါရောဗျာဒီတော့ဥပဒေပညာရှင်တွေကဥပဒေအထက်မှာမြည်သူမှမရှိစေရဆိုတဲ့သူတို့ရဲ့ဆိုင်းပုတ်ကြီးကိုပြန်ပြီးတော့သုံးသပ်ကြပါတော့တယ်အဲ့ဒီဆိုင်းပုတ်ကြီးကိုဘသူကတက်ချိတ်သွားတာလဲမသိဟိုးအရင်အစိုးရတွေလက်ထက်ကလည်းဒီဆိုင်းပုတ်ကြီးဒီနေရာမှာရှိခဲ့တာပဲဒီဆိုင်းပုတ်ကြီးကိုချိတ်ပြီးတော့ဥပဒေအထက်မှာရောက်နေတဲ့သူတွေကလည်းတပြုံတစ်ခေါင်းကြီးရှိခဲ့တာပဲဆိုပြီးတွေးကြတာပေါ့ဗျာဟိုးရင်အစိုးရတွေလက်ထက်တုန်းကဥပဒေချိုးဖောက်ထားတာတော့ငါကဘသူกว่าငါကဘသူตากว่าဆိုပြီးတော့ဥပဒေစိုးမိုးရေးထမ်းဆောင်နေတဲ့သူတွေအပေါ်မှာဟိန်းလာဟောက်လာရှိခဲ့တာပဲဗျာငါလောင်းတိုင်တတ်ထားပြီးတော့ဥပဒေကနေပြီးတော့တိတ်တဆိတ်လွတ်ကင်းနေတဲ့သူတွေတောင်ရှိနေသေးတာပဲအဲ့ဒီလူမျိုးတွေမကြိုက်လို့ပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ကြပြန်တော့ဒီဘက်ခေတ်ကြီးမှာလည်းဒီဆိုင်မုတ်ကြီးကရှိနေသလိုတရားခံဆိုတာမပြနိုင်တဲ့အမှုတွေကလည်းအများသာမဟုတ်လားဥပဒေစိုးမိုးရေးအတွက်အာကိုတကြီးတင်ထားတဲ့အစိုးရကိုယ်တိုင်ကဥပဒေကိုလက်တလုံးချလုပ်ပြီးတော့ဥပဒေအထက်မှာတက်တက်နေတိုင်းဥပဒေဆိုတာကြီးကကာကာထားပြန်တော့ဒီဆိုင်မုတ်ကြီးကဘာလုပ်ရမှာတော့ဆိုပြီးတော့ဆိုင်မုတ်တွေကိုဖြုတ်ပြီးတော့ရန်ကုန်အစိုးရစီပို့လိုက်ပါရောဗျာရန်ကုန်အစိုးရလည်းရောက်လာတဲ့ဒီဆိုင်မုတ်တွေကိုကြည့်ပြီးတော့ဘာလုပ်ရရင်ကောင်းမလဲဆိုစဉ်းစားအကြံထုတ်ကြည့်တော့ဒီဆိုင်မုတ်တွေကဥပဒေနဲ့ဆိုင်နေဒီတော့ဥပဒေစိုးမိုးရေးကိုရည်ရွယ်ပြီးတော့ဒီဆိုင်မုတ်တွေလှုပ်ထားတဲ့တက်သားတွေတွတ်ပြားတွေကိုအတုံးချပြီးတော့ဥပဒေစိုးမိုးရေးစင်တာကြီးတစ်ခုကိုတည်ဆောက်ရမယ်ဆိုပြီးရန်ကုန်မြို့တစ်ကြီးမှာခန်းခန်းနာနာထဲထဲဝါဝါတည်ဆောက်ပြီးတော့ဖွင့်လှစ်လိုက်ပါတော့တယ်အဲ့ဒီဆိုင်ပုတ်တွေနဲ့အသက်ဆောက်လုပ်လိုက်တဲ့စန်တာကြီးရဲ့မျက်နှာစာအပြင်မှာတော့ဆိုင်ပုတ်ကြီးတစ်ခုခန်းနာထဲဝါစာထူထားပါတော့တယ်အဆောက်အဦဖွင့်ပွဲနေမှာတော့ရန်ကုန်အစိုးရမင်းလူကြီးမင်းကွီးဖြိုးကိုယ်တိုင်ကြွချီလာပြီးတော့စက်ဓာတ်လုံကြီးရှေ့မှာရက်လက်အိတ်ကိုကြာကြာနာနာဆွတ်ပြီးတော့မျော်လင့်ချက်မြင့်မားတဲ့မျက်လုံးနေနဲ့လိုက်ကာကြီးကိုတစ်ချက်မော့ကြည့်လိုက်ပါတော့တယ်အဲ့ဒီနောက်စက်ဓာတ်လုံဘော်ကိုလက်တင်လိုက်တဲ့အခါမှာတော့လက်ခုတ်တန်တွေတဖြောင်းဖြောင်းနဲ့မိုးပြန်ပူပေါင်းနေလေတဲ့ပြန်ဝဲသွားပါတော့တယ်အားလုံးရဲ့ရှေ့မှာတော့တဖြည်းဖြည်းရွေ့နေတဲ့လိုက်ကာအနီကြီးနဲ့အတူအောက်ခံအနီပေါ်မှာအဖြူရောင်စာလုံးကြီးတွေရေးထိုးထားတဲ့ဆိုင်ပုတ်ကြီးတစ်ခုထွက်ပေါ်လာပါတော့တယ်အဲ့ဒီဆိုင်ပုတ်ကြီးမှာရေးထိုးထားတာကတော့ ဥပဒေအထက်မှမည်သူမှမရှိစေရပါတဲ့ဗျာ။